Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာပါလို့နှုတ်ခွန်းဆက်တာပါတယ်ခင်ဗျာ2014အောက်တိုဘာလ23ရက်ကြာသပတေးနေ့ညနေခင်း VOA American တန်ရဲ့အစီအစဉ်တွေကိုမြမစံတော်ကြီးညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါခင်ဗျာဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပတ်သတင်းတွေကိုနန်လောက်နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါကနေဒါနိုင်ငံဟာအကြမ်းဖက်သမားတွေကိုချင်းကြောက်နေမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောလိုက်ပါတယ်။အမေရိကန်သမ္မတအင်ပီရိုချောင်းဝင်းကိုကြော်ဝင်တဲ့အသက်23နှစ်အရွယ်လူတူးကိုရဲကတင်းတင်းထားပါတယ်။အနောက်အာဖရိကကနေအမေရိကန်စီဝူလာတဲ့ခီးတွေကိုအီဘိုလာရောဂါလက္ခဏာရှိမရှိ22ရက်စောင့်ကြည့်ဖို့ညွှန်ကြားထားပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြီးညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာစစ်တပ်ကထိုးစစ်တွေဆက်လုပ်နေမယ်ဆိုရင်ငញ្ញံရေးဆွေးနွေးပွဲတွေပြတ်သွားနိုင်တယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသတိပေးလိုက်ပါတယ်။
ဒီလိုစီရေလောက်ရှာမှုတွေအတင်းမမှုတွေကိုမလျှော့ချနိုင်ဘူးပြည်တော်ရွှေနေခြင်းနဲ့အပြည့်မရှာနိုင်ဘူးဆိုရင်တော့အခုသွားနေတဲ့ပြည်တော်ရွှေနေဖို့လည
်း UNFC အထွေထွေအတွင်းမှုခူးဦးရယ်ပြောသွားတာပါဒီအကြောင်းနဲ့အတူထိုင်းကုမ္ပဏီတစ်ခုကမြန်မာအလို့သမားတွေဈေးကနေဘတ်ငွေတန်းချီလိန်သွားတဲ့တဲ့င်းချင်းပြည်နယ်မှာတဲ့င်းစာအပိတ်ခံရတဲ့အကြောင်းနဲ့ဆီးရီးယားနယ်စပ်ကတူရကီစစ်ပြေးဒုက္ခတွေအကြောင်းတွေကိုလည်းတင်ပြအုံးမှာပါအခုတော့နောက်ဆုံးရထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောက်တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
ကနေဒါနိုင်ငံဟာအကြမ်းဖက်သမားတွေကိုကြောက်နေမှာမဟုတ်ဘူးလို့ကနေဒါဝန်ကြီးချုပ်ကပြောလိုက်ပါတယ်အော်တိုဝါမြို့ကလွှတ်တော်ဆောက်ဦးထဲမှာတနက်သမားတဦးဝင်ပစ်ပြီးအဲ့လူကိုပြစ်တက်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ကလွှတ်တော်စည်းဝေးမှာအဲ့ဒီလိုပြောလိုက်တာပ
ါ Canada will never be intimidated.In fact, this will lead us to strengthen our resolve and redouble our efforts and those of our national security
agencies. ကနေဒါကိုဘယ်တော့မှချင်းချောက်လို့မရပါဘူး။တကယ်ကတော့ဒီကိစ္စကကျွန်တော်ရဲ့တန်တိတန်ကိုခိုင်မာစေပြီးကျွန်တော်ရဲ့ကြိုးပမ်းမှုတွေနဲ့ကျွန်တော်တို့အမျိုးသားလူမျိုးရေးဌာနတွေရဲ့ကြိုးပမ်းမှုတွေကိုနှစ်ဆတိုးသွားစေပါရယ်။ချင်းချောက်မှုတွေကိုတံပြန်ဖို့နဲ့ကနေဒါနိုင်ငံလုံခြုံစေဖို့အတွက်လိုအပ်တာမှန်သမျှလုပ်သွားပါမယ်။အကြံဖက်အဖွဲ့တွေကိုနေနည်းရေးကဘာတော်ကမှာမိတ်တွေနဲ့လက်တွေ့လှုပ်ဆောင်သွားပါမယ်။အကြံဖက်သမားတွေအတွက်လုံခြုံတဲ့နေရာဆိုတာမရှိပါဘူးလို့ကနေဒါဝန်ကြီးချုပ်စတီဖန်ဟာပါကပြောတာပါ။အသက်32နှစ်အရွယ်တနတ်သမားလူရတ္တဖွဲ့ကပြောတဲ့ Michael Zehab Bibu ကိုလွှတ်တော်လုံခြုံရေးအကြီးအကဲ Kevin Vickers ကလွှတ်တော်ကိုယ်စားလှယ်ရဲ့အစည်းအဝေးခန်းမှာအပြင်လေးမှရင်ပြတ်တက်လိုက်တာပါဗိုလ်ဒူနီကအရိတိုက်ခတ်မှုဖြစ်ပြီးချင်းအမေရိကန်သမ္မတဘရက်အိုဘားမားကကနေဒါဝန်ကြီးချုပ်စီဖုံးဆက်စကားပြောပြီးတနိုင်ငံချမ်းပဲနေနေရေးတာဝန်ရှိသူတွေဆက်ပြီးလက်တွဲလှုပ်ဆောင်သွားဖို့အရေးကြီးတယ်ဆိုတာပြောပါတယ်ဩစတြေးလျဝန်ကြီးချုပ်ဒိုနီအဘော့ကလည်းကနေဒါလွှတ်တော်ကိုတိုက်ခိုက်တာဟာဩစတြေးလျလွှတ်တော်ကိုတိုက်ခိုက်တိကျတာပဲဖြစ်ပြီးကနေဒါနိုင်ငံနဲ့အတူတကွရပ်တည်ပါတယ်လို့ဩစတြေးလျလွှတ်တော်မှာပြောပါတယ်
American သမ္မတအင်ပီရိုချန်စီယိုကိုကြော်တက်ခဲ့တဲ့အသက်23နှစ်အရွယ်အမျိုးသားကိုဒီကနေ့မှာပဲလုံခြုံရေးကဖမ်းဆီးထိန်သိမ်းလိုက်ပါတယ်။ဒါဟာစက်တင်ဘာလကစလို့သမ္မတအင်ပီရိုဝန်ထမ်းကိုလုံခြုံရေးချွတ်ဖောက်ဝေယမှုဖြစ်တာဒုတိယမြောက်ဖြစ်ပါတယ်။လုံခြုံရေးဝန်ထမ်းတွေနဲ့အဆောင်အခွဲတွေကသူ့ကိုဖမ်းမိခဲ့ပြီးတဲ့နောက်ခုလိုထိန်သိမ်းထားတာလို့ American အစ်စ်မြင့်လုံခြုံရေးဌာနပြောခွင့်ရသူသူဦးကပြောပါရယ်။အခုလုံခြုံရေးချွတ်ဖောက်ဝေယခဲ့သူရဲ့ parking ကတော့သူ့ရဲ့သားဟာစစ်ရောကခံစားနေရသူဖြစ်ပြီးသူ့ကိုတယောက်ယောက်ကအမြဲစောင့်ကြည့်နေတယ်လို့ခံစားနေရသူသူဦးဖြစ်တဲ့အကြောင်းဒေတာရုံမြင်တမ်းကြားသတင်းဌာနတစ်ခုမှပြောသွားပါရယ်အခုဖြစ်ရတဲ့ပတ်သက်လို့တရားစွဲဆိုတာတော့မရှိသေးပါဘူးပြစ်ခဲ့တဲ့လကအလားတူဖြစ်ရမှာတော့စစ်မှုထမ်းတယောက်ဖြစ်တဲ့ Omar Gonzalez ဒါတချောင်းနဲ့အင်ပီရိုချန်စီယိုကိုကြော်ပြီးအဆောက်အဦအတွင်းထဲတည်ဝင်ရောက်ခဲ့လို့ဖန်စီခံခဲ့ရပါရယ် Gonzalez ကတော့လုံခြုံရေးအရာရှိတွေကိုကိုတိလျောက်စော်ကားတာအပါအဝင်ဆွဲချက်ပေါင်းများစွာနဲ့ရင်ဆိုင်နေရပါရယ်ဒီဖြစ်ရကြောင့်ပဲလွှတ်တော်ရင်းကြားနာမှုတွေလုပ်ခဲ့ရတယ်လို့အစ်စ်မြင့်လုံခြုံရေးအရာရှိ Julia Pearson လည်းရာထူးကနေနှုတ်ထွက်ခဲ့ရပါရယ်ရှင်
အနောက်အာဖရိကနိုင်ငံ၃ခုကနေလာကြတဲ့ခီးတွေကို၂၁ရက်ကြာကျန်းမာရေးစောင့်ကြည့်စစ်ဆေးမှုတွေနဲ့အီဘိုလာရောဂါလက္ခဏာရှိမရှိဆိုတာကိုနေ့စဉ်အစီရင်ခံဖို့အမေရိကန်ပြည်ထောင်စုကျန်းမာရေးတာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။ဒါဟာအီဘိုလာရောဂါကိုကာကွယ်နိုင်ဖို့အတွက်အထောက်ကြိုးပမ်းမှုတစ်ခုဖြစ်ပါတယ်
။ The public health infrastructure and systems that we are now putting in place across the board around the country should give the
American တကယ်တော့ကျွန်တော်တို့အခုလှုပ်ဆောင်နေတဲ့လူလူကျန်းမာရေးနဲ့အခြေခံစောင့်အုပ်တွေကြောင့်အမေရိကန်ပြည်သူတွေအနေနဲ့နောက်ထပ်ဖြစ်ပွားလာနိုင်ခြေရှိတဲ့ Ebola ရောဂါကိုကြိုတင်ကာကွယ်ဟန်တားနိုင်တဲ့အနေအထားမှာရှိနေတယ်ဆိုတာခိုင်ခိုင်မာမာယုံကြည်မှုရစီမှာဖြစ်ပါတယ်လို့သမ္မတဥပမာကပြောပါတယ်။ Ebola ရောဂါအဓိကဖြစ်ပွားနေတဲ့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေကခီးသွားတွေလေဆိပ်ကိုရောက်လာတဲ့အခါကိုပူဂျုံတိုင်းကိရိယာအပါဝင် Ebola စောင့်ကြည့်စစ်ဆေးနိုင်မယ့်ပစ္စည်းတချို့ပေးမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကခီးတွေဝင်ထွက်များတဲ့ Georgia, Maryland, New Jersey, New York, Pennsylvania နဲ့ Virginia အရှိပိုင်းပြည်နယ်6ခုမှာတနင်္လာနေ့ကစပြီးတော့အခုစောင့်ကြည့်မှုအစီအစဉ်ကိုစတင်မှာပါ။အနောက်အာဖရိကဒေသမှာ Ebola ရောဂါကြောင့်ဒီနှစ်အတွင်းလူပေါင်း 4,500 ကျော်သေဆုံးသွားပြီဖြစ်ပါတယ်
။ ဆီးရီးယားနိုင်ငံမှာအမေရိကန်တပ်တွေဦးဆောင်တဲ့တလားကြာလေကြောင်းထိုးစစ်တွေကြောင့်အယ်ကိုင်ဒါရဲ့အနွယ်ဖြစ်တဲ့ Nusra Front အုပ်စုနဲ့ IS စစ်သွေးကြွအများစုပါတဲ့လူပေါင်း950ကျော်သေဆုံးခဲ့တယ်လို့ဆီးရီးယားအရေးတက်ကြွသူတွေကပြောပါရတယ်။ဒီလိုသေဆုံးခဲ့တဲ့အချိန်မှာ IS စစ်သွေးကြွ464ဦးနဲ့အရက်သား32ဦးပါဝင်တယ်လို့ဗြိတိန်နိုင်ငံအခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်သူတွေကကြာရာပြည်နေ့ကပြောပါရတယ်။ဆီးရီးယားပြည်ရင်းစစ်တလျှောက်လုံးစောင့်ကြည့်လေ့လာနေတဲ့ဒီအုပ်စုရဲ့အဆိုအရလေကြောင်းတိုက်ခိုက်မှုအတွင်း IS စစ်သွေးကြွတွေတီထမကတေဆုံးခဲနိုင်တယ်လို့ယုံကြည်ရပေမဲ့လေကြောင်းထိုးစစ်ဆင်တဲ့တချို့ဒေသတွေကိုတွားရောက်နိုင်ခြင်းမရှိတာကြောင့်တေဆုံးသူအရေးအတွက်အတိအကျကိုမသိနိုင်ဘူးလို့ဆိုပါရယ် IS စစ်သွေးကြွတွေကိုရပ်တန့်နိုင်ဖို့အတွက်အမေရိကန်နဲ့မဟာမိတ်လေကြောင်းတပ်တွေပူးပေါင်းပြီးစက်တင်ဘာလ22ရက်နေ့ကစလို့ဆီးရီးယားနိုင်ငံအတွင်းလေကြောင်းစစ်ဆင်ရေးပေါင်း100ကျော်လုပ်ခဲ့ပါရရှင်
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကျတဲ့ပရိညာနေပြည်တော်များကိုဆက်လက်ထုတ်လွှင့်နေပါတယ်။ American Jazz Guitar ပညာရှင် Kenny G ဟာဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြဖို့ရည်စီတော်ပြီးတဲ့နောက်ဆန္ဒပြသူတွေကိုထောက်ခံမှုကြီးပြတာမဟုတ်ပါဘူးလို့ဆိုပြီးသူ့ခီးစဉ်ကိုခတ်ဖို့ဖို့ပြန်ပြောပါတယ်။ Saxophone Guitar ပညာရှင် Kenny G ဟာဟောင်ကောင်ကဆန္ဒပြဖို့စီခဏသွားပြီးဒီမိုကရေစီတောင်းဆိုတဲ့စိုင်းဘုတ်ဒီနာမှာရပ်ပြီးတော့ငင်းချမ်းရေးတင်ကေတာလက်နှချောင်းထောင်ပြီးတပ်ပုံရိုက်ခိုင်ပါတယ်။ဒါကိုတရုတ်နိုင်ငံကြီးဌာနအပါအဝင်အများပြားကဆန္ဒပြပွဲကိုထောက်ခံတာဖြစ်မြင်ကြပါတယ်။ဆန္ဒပြပွဲဒီမှာနိုင်ငံသားသားတွေမပါကြဘူးတရုတ်နိုင်ငံသားဌာနကသတိပေးချက်ထုတ်ပြီးတုံ့ပြန်ပါတယ်။နောက်ပိုင်းထုတ်တဲ့ညင်သားချက်တစ်ခုမှာကင်နီဂျီကသူ့အနေနဲ့အခြေအနေကိုတကယ်တမ်းဘာမှမသိဘဲဆန္ဒပြနေရကိုမထင်မှတ်ပဲရောက်သွားတာဟာဟောင်ကောင်တော်ဝိုက်အလဲပတ်သွားရင်းနဲ့ရောက်သွားတာပါလို့ဆိုပါတယ်။ဟောင်ကောင်နဲ့တရုတ်နိုင်ငံလုံးအတွက်သူ့ရဲ့ငင်းချမ်းရေးဆူတောင်းကိုမျှဝေဖို့သာရည်ရွယ်ပါတယ်လို့လည်းသူ့ရဲ့ Facebook စာမျက်နှာကနေပြောပါတယ်။သူကတရုတ်တောင်ပိုင်းဟိုင်နန်ပြည်နယ်မှာဒီသတင်းပတ်တွင်ဖျော်ဖြေပွဲတစ်ခုလုပ်ဖို့စီစဉ်ထားတာပါ။သူရိုက်ထားတဲ့တပ်ပုံကိုလည်းသူ့ရဲ့ Twitter စာမျက်နှာကနေဖဲလိုက်ပါတယ်။နာမည်အရင်ကနက်ဂရလစ်လို့ခေါ်တဲ့အသက်58နှစ်အရွယ်ဂီတပညာရှင်ကိုတရုတ်ပြည်မှာအတော်လေးလူကြိုက်များပါတယ်။စိုင်းတွေ၊ကျောင်းတွေနဲ့တခြားဘွဲတွေမှာလူတွေအိမ်ပြန်ကြဖို့ပြောကြရင်သူ့ရဲ့တခြားတစ်ဘုတ်ဖြစ်တဲ့ Going Home ကိုမကြာခဏဖွင့်လေးရှိပါတယ်
။ပါကစ္စတန်နိုင်ငံမှာမတည်မငြိမ်ဖြစ်နေတဲ့ Baluchistan ပြည်နယ်မြို့တစ်မြို့ကဘတ်စကားသင်းမော်ကိုတနတ်သမားတွေကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့် Hazara လူမျိုးစုထဲက Shiite Muslim 6ယောက်သေဆုံးသွားပါတယ်။အဲ့ဒီဒေသရဲ့မြို့တော် Quetta ရဲ့ Hindi ဟင်းရွက်ဈေးကပြန်လာတဲ့လူတစ်ယောက်ကိုမော်တော်ဆိုင်ကယ်ရေပေါ်ကလျံလုံနေတဲ့လူ၄ယောက်ကအတိခတ်ထားတိုက်ခိုက်ခြင်းခဲ့တာလို့ရဲတွေကပြောပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုကဘသူလက်ချက်မှန်းမသိရသေးပါဘူး။ Hazara လူမျိုးစုတွေကိုအကြမ်းဖက်တိုက်ခိုက်တာမျိုးတွေပါကစ္စတန်နိုင်ငံမှာဖြစ်လေရှိပါတယ်။ Nigeria နိုင်ငံအရှေ့ပိုင်းဟာဇာရီမြို့မှာလည်းဘုံပေါက်ခွဲခဲ့ရာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီး12ဦးဒဏ်ရာရသွားပါတယ်ဒီပေါက်ကွဲမှုအတွက်ဘယ်သူကမှသူတို့လက်ချက်လို့မပြောသေးပါဘူးနိုင်ဂျီးရီးယားရဲ့ဘလူးချီပြည်နယ်မှာပြီးခဲ့တဲ့6လအတွင်းဘိုကိုဟာရမ်တွေကဗန်တွေရက်စခန်းတွေနဲ့စာတင်ကျောင်းတွေကိုအကြိမ်ကြိမ်ဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်ရှင
်2009ခုနှစ်ကအီရတ်နိုင်ငံဘဲဂရက်မြို့တော်မှာအီရတ်နိုင်ငံသားအယောက်30ကျော်ကိုပြစ်ခတ်မှုအတွက် Blackwater Company လူညွန်ရေးဝန်ထမ်းဟောင်း4ဦးမှပြစ်ရှိကြောင်း American Jury တရားစီရင်ရေးအဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်Nicholas Slatton ကိုလူသတ်မှုအတွက်အပြစ်ရှိကြောင်းဆုံးဖြတ်ပါတယ်။ကြံသုံးဦးဖြစ်တဲ့ Paul Slaw, Evan Liberty နဲ့ Dustin Hart တို့ကိုတော့လူသေမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်တာပါ။အီရတ်နိုင်ငံသား14ဦးသေဆုံးပြီးတခြား18ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်အတွက်ခုံရုံးတင်စစ်ဆေးတာပါ။အဲဒီလုံခြုံရေးတွေကိုအီရတ်တပ်ပုံတွေနဲ့ရဲတပ်ဖွဲ့ကပြစ်မှတ်ထားပြီးတရနဲ့ပြစ်ခတ်တာကြောင့်လုံခြုံရေးဝန်ထမ်းတွေကကိုယ့်ကိုယ်ကိုခုခံကာကွယ်ရေးအနေနဲ့ပြန်ပြစ်ရတယ်ဆိုတာခိုင်လုံတဲ့ထောက်ထားရှိတယ်လို့သူတို့ရဲ့ရှေ့နေတွေကခုခံလျှောက်လဲပါတယ်။ဒါပေမဲ့အစိုးရရှိနေတွေကတော့တဖက်ကပြစ်ခတ်တယ်ဆိုတာမျိုးမရှိဘဲလူညုံရေးတွေဟာကြိုးကြောင်းမဲ့ပြစ်ခတ်တာသာဖြစ်တယ်လို့ခြေပါပါတယ်။အဲ့ဒီပြစ်ခတ်မှုကြောင့်မြို့ပြစစ်ပွဲတွေမှာကာကွယ်ရေးလုပ်ငန်းဆိုင်ရာပုဂ္ဂလိကကန်ထရိုက်တာတွေရဲ့အခန့်ကဏ္ဍပေါ်နိုင်ငံတကာကပြစ်တင်ဝေဖန်တဲ့အထိဖြစ်ခဲ့ပါတယ်။အီရတ်ကအမေရိကန်တာဝန်တွေကိုကာကွယ်ပေးဖို့အတွက်နိုင်ငံခြားရေးဌာနက Blackwater Company ကိုငှားရမ်းတာဖြစ်ပါတယ်။
ရုရှားနိုင်ငံမော်စကိုမြို့မှာဒီတစ်ပတ်အစောပိုင်းတုန်းကလေရင်ပြတ်ကျခဲ့တာကြောင့်ပြည်ထောင်နိုင်ငံက Total ကရေနံကုမ္ပဏီရဲ့ဥက္ကဋ္ဌအပါအဝင်လူလေးဦးသေဆုံးသွားခဲ့တာကြောင့်လေဆိပ်အကြီးအကဲနဲ့သူ့လက်ထောက်တော်အလုပ်ကနှုတ်ထွက်သွားကြပါတယ်။ Vnukovo လေဆိပ်အကြီးအကဲ Andrei Darakov နဲ့သူ့လက်ထောက် Siragis ဆိုလန်ဒက်တို့နှုတ်ထွက်ရတဲ့အကြောင်းရင်းကလေရင်ပြတ်ကျမှုနဲ့ပတ်သက်တယ်လို့ဂျာရာရီနေကလေးစိတ်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြချပါရယ်လေးစိတ်ဝန်ထမ်းလေးဦးကိုရုရှားအစိုးရကနောက်ထပ်ဖမ်းဆီးထိန်းသိမ်းလိုက်တာနဲ့တပြိုင်တည်းသူတို့နှစ်ဦးစလုံးအလုပ်ကနှုတ်ထွက်သွားခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့ခေါ်ယူစစ်ဆေးခံရသူတွေထဲမှာတနင်္လာနေ့ကလေရင်ပြေးလမ်းပေါ်ကနေနှင်းတွေကိုနှင်းကော်ဆက်နဲ့ကော်ထုတ်ဖယ်ရှားတာကိုတွေ့မြင်ခဲ့တဲ့အင်ဂျင်နီယာတယောက်လည်းပါပါရယ်အိမ်နေ့ကလေရင်အတက်မှာနှင်းခဲတွေကိုတိုက်မိသွားခဲ့တာပါတိုထဲလ်ယန်နန်ကုမ္ပဏီဥက္ကဋ္ဌခရစ်စတိုဖာမာဂရီနဲ့ပြင်သစ်လူမျိုးလေရင်အမှုထမ်း3ဦးစလုံးတည်ဆုံသွားခဲ့ရပါတယ်စုံစမ်းရေးအရာရှိတွေကတော့နှင်းကော်ဆက်မောင်းသူကအိမ်နေ့ကအလုတ်ချိန်မှာအရက်မူးနေခဲ့ပြီးလေရင်ပြတ်ကျရတဲ့အကြောင်းရင်းနဲ့ပတ်သက်မှုမရှိဘူးလို့ဆိုပါရယ်
လူခန္ဓာကိုယ်ရဲ့ကတခြားကလပ်စီးတွေကိုမထိခိုက်စေဘဲကင်ဆာကလပ်စီးတွေကိုတပ်ပစ်ဖို့အသုံးပြုနိုင်တဲ့ virus တစ်မျိုးကိုရှာဖွေတွေ့ရှိပြီးဆန့်သက်နေတယ်လို့တရုတ်သိပ္ပံပညာရှင်အဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ် M1 လို့နာမည်ပေးထားတဲ့ virus ကိုတရုတ်တောင်ပိုင်းဟိုင်နန်ပြည်နယ်မှာတွေ့ရတဲ့ချင်းတစ်မျိုးစီကနေထုတ်ယူတာလို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်အသက်စီအိမ်ဦးမနဲ့ဆိုးလမ်းကြောင်းတွေမှာကင်ဆာကလပ်စီးတွေဖြစ်မလာအောင်တားဆီးဖို့ virus ကိုအသုံးပြုကြည့်ပြီးပါပြီအခုချိန်ထိကတော့ကြွက်မှာပဲဆန့်သက်ရပါသေးတယ်နောက်တင်ဘက်ကစပြီး virus ကိုမြောက်တွေမှာဆန်သက်ဖို့သိပ္ပံပညာရှင်တွေကစီစဉ်ထားတယ်လို့နိုင်ငံပိုင်တရုတ်နိုင်ငံတကာရေဒီယိုကဒီကနေ့ပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဒေတာရောက်နိုင်ငံတကာသတင်းတွေကိုကိုကြကြောသိနေနန်းလာတို့ကကြေညာခဲ့ကြတာပါခင်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတွားရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းပြပွချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်။တိုင်းရင်းသားအရေးကိုအရင်ဦးဆုံးတင်ပြပါမယ်။တိုင်းရင်းသားဒေသတွေမှာမြန်မာတပ်မတော်ကစစ်စင်ရေးလုပ်နေမယ်ဆိုရင်ညဉ့်ညံရေးဆွေးနွေးပွဲတွေပြပြားသွားနိုင်တယ်လို့ညညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပတဲ့ UNFC အစည်းအဝေးအပြီးUNFC ခေါင်းဆောင်တူဦးကပြောကြားလိုက်တာပါအပြည့်စုံကို VOA သတင်းတော့ကိုမိုးစောကဆက်လက်တင်ပြပါမယ
်ဟုတ်ကဲ့ UNFC ရဲ့ပထမညီလာခံကပြန်လည်ဖွဲ့စည်းလိုက်တဲ့ကောင်စီဝင်တွေရဲ့ပထမအကြိမ်မျက်နှာဆုံညီအစည်းအဝေးကိုဒီလ20ရက်နေ့ကနေ22ရက်နေ့အထိကျင်းပပြီးတဲ့နောက်သူတို့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုလာတာဖြစ်ပါတယ် UNFC ရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာသဘောထားကိုအထွေထွေအတွင်းရေးမှူးခူးဦးရယ်ကအခုလိုပြောပါတယ်
PWC နဲ့ညီနိုင်ဆွေးနွေးရအဆင့်ကတော့ကျွန်တော်တို့တိုင်းရင်းသားဘက်မှာကျွန်တော်တို့ NCC နဲ့ညီနိုင်ဆောင်ရွက်နေတဲ့ခုအဆင့်မှာပဲရှိပါတယ်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်မလဲဒီစပြီးတော့ဆင်းညီနိုင်ဆောင်ရွက်သွားမလဲဆိုတာထည့်ပေါ့နော် NCC ရဲ့လုပ်မလဲဒီကကျွန်တော်တို့ဝိုင်းရဖောက်ပို့ပြီးတော့အဆင့်ကြီးတဲ့ဆက်မသွားနိုင်ဘူးဆိုတော့ကျွန်တော်တို့ဝိုင်းရမယ်ဆိုတော့မြန်မာပြည်ကျွန်တော်ဆင်းနေပါမယ်ကျွန်တော်တို့ SVP ဖက်ရတော့တတ်မှတ်တဲ့အချိန်မှာပြည်သူဆွေးနွေးဖို့တော့အဆင်ပြေရှိတယ်လို့ပဲကျွန်တော်တို့နားလည်ရပါတယ်
UPWC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT တို့ဟာစက်တင်ဘာလကနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ရမှာနှစ်ဖက်အကြားဆွေးနွေးတာတွေဟာမတင်မကျဖြစ်နေခဲ့ပါတဲ့ဒီဆွေးနွေးပွဲပြီးနောက်ပိုင်းမှာမြန်မာတပ်မတော်ကကချင်ကရင်နဲ့ရှမ်းပြည်နယ်တွေမှာစစ်စင်ရေးအဆက်မပြတ်ဆောင်ရွက်လာတယ်လို့တခြားပြည်နယ်တွေမှာလည်းစီရေးအရာပြင်ဆင်တာတွေရှိလာတဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးကိုတကယ်လိုလားမှုရှိမရှိတန်တရားဖြစ်ရကြောင်းလဲ UNFC ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စီရေးဆောင်ရွက်ချက်တွေစီရေးတင်းမာမှုတွေကိုမလျှော့ချနိုင်ရင်ပြည်တွင်းငြိမ်းချမ်းရေးရရှိဖို့လည်းမလွယ်ကူနိုင်ဘူးလို့ခူးဦးရယ်ကသုံးသပ်ပါတယ
်ဒီလိုစီရေးလှုပ်ရှားမှုတွေအတင်းမာမှုတွေကိုမလျှော့ချနိုင်ဘူးပြည်တော်ရှင်တွေခြင်းနဲ့အပြည့်မရှာနိုင်ဘူးဆိုရင်တော့အခုသွားနေတဲ့အဲ့ဒီတော့ဆွေးနွေးမှုလည်းရပ်တန့်သွားနိုင်ပါတယ်။ရပ်တန့်သွားမယ်ဆိုရင်တော့ကျွန်တော်တို့သွားချင်တဲ့အမြင်ချင်တဲ့ညီကြေးရေးကိုရက်စီဖို့တော့စိတ်လမ်းမယ်တော့မထင်ဘူးပေါ့ဗျာနော်။
အစိုးရစစ်တပ်ဘက်ကလည်းစက်တင်ဘာလဆန်းကပြီးဆုံးခဲ့တဲ့ UNFC ရဲ့ပထမညီလာခံကဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့စီရေးအရာပြင်ဆင်ဖို့တွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြောင်းသတင်းတွေထွက်ပေါ်လာတဲ့အပေါ်မှာတန်တရားရှိနေတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ UNFC ကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ရေးအတွက် UNFC အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီမိုကရေစီအင်အားစုတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းသဘောထားထုတ်ပြန်ထားပါတယ် UNFC ရဲ့ထုတ်ပြန်ချက်ပေါ်မှာအစိုးရဘက်ကသဘောထားကိုသိနိုင်ဖို့အတွက်အစိုးရပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တချို့ဖုန်းတွေကခေါ်ဆိုလို့မရခဲ့တယ်လို့တချို့ကတော့တုံ့ပြန်ဖြေကြားတာမရှိခဲ့ပါဘူး
ပြည်ဝေသတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ကြပါခင်ဗျာချင်းသတင်းစာတွေအပိတ်ခံရတဲ့အကြောင်းမတင်ပြခင်အခုတော့ထိုင်းနိုင်ငံကမြန်မာအလို့သမားတွေအခြေအနေလဲကြည့်ရအောင်ပါ ထိုင်းနိုင်ငံဘန်ကောက်မြို့ကထိုင်းလူမျိုးပိုင်စန်ဂျာအိုပင်ကုမ္ပဏီဟာမြန်မာလူသမားတွေစီကဘတ်ငွေတန်းချီလိမ်လည်မှုနဲ့ထိုင်းရာဇဝတ်မှုနှိမ်နှင်းရေးတပ်ဖွဲ့ကအရေးယူလိုက်ပါတယ်ကုမ္ပဏီပိုင်ရှင်ရဲ့သားဖြစ်သူနဲ့မြန်မာဝန်ထမ်း15ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
ပြီးခဲ့တဲ့တစ်နှစ်ခန့်ကစပြီးမြန်မာလူသမားတွေအနေနဲ့အစုရှယ်ယာဘတ်1000ကျော်ထည့်ဝင်မယ်ဆိုရင်9လမှာဘတ်4000ခွဲရမယ်ဆိုပြီးလိန်လည်ခဲ့တာပါလူဦးရေ3000လောက်ဟာအနည်းဆုံးလူတဦးကိုအစုရှယ်ယာ2စုကနေ6စုလောက်ထိထည့်ဝင်ကြပါတယ်အစပိုင်းမှာတော့အလုသမား200လောက်ကိုငွေပေးခဲ့ပြီးတဲ့နောက်ပိုင်းကလူတွေကိုတော့ငွေမပေးဘဲလိန်ညာခဲ့တဲ့အတွက်ထိုင်းစစ်တပ်နဲ့ထိုင်းနိုင်ငံရဲ့ရာဇဝမှုနှိမ်နှင်းရေးရဲတပ်ဖွဲ့တွေပူးပေါင်းပြီးအောက်တိုဘာလ23ရက်နေ့မှာဖမ်းဆီးမှုတွေလုပ်ခဲ့တာပါ။လနဲ့ချီကြအလုသမားတွေကိုလိန်လည်နေတဲ့ကုမ္ပဏီကိုအလုသမားတွေအနေနဲ့ရဲစခန်းမှာအမှုဖွင့်တိုင်ကြားဖို့ကြိုးစားခဲ့ပေမဲ့အမှုဖွင့်လို့မရတာကြောင့်ဗုဒ္ဓဘူးနေ့ကတော့အလုသမား600ကျော်ဟာမြန်မာတန်ယုံရှိမှာစုဝေးခဲ့ပါတယ်။နောက်ဆုံးမှာတော့ထိုင်းစစ်တပ်ရဲ့အကူအညီနဲ့အမှုဖွင့်နိုင်ခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။မြန်မာတိုင်းရင်းကိုသွားတယ်။သွားပြီးတော့မှအဲ့ဒီကနေပြီးတော့စစ်သားတွေကနေပြီးတော့ရာဇဝမှုအထုနေနေတပ်ဖွဲ့ကိုပို့တယ်။ပို့တော့အဲ့ဒီကနေပြီးတော့မှတရှင်စစ်သားတွေကိုခေါ်တယ်။စစ်သားတွေကနေပြီးတော့နိုင်20ညငါတို့ဖမ်းပြမယ်လို့ကတိပေးတယ်တကယ်ပဲတည်တယ်။မနေ့7နိုင်ခွဲလောက်မှနေပြီးတော့ရေးတယ်ရင်လာတယ်ပြီးတော့စစ်သားကြီးတွေနဲ့လာတယ်။အဲ့ဒါတနေ့ကောင်စစ်သေးတယ်မင်းမြန်တယ်တထေးကတော့ထပြေးသွားတယ်တိသားကိုဖမ်းမိတယ်မြန်မာဝန်ထမ်း15ရာလောက်ကိုဖမ်းမိတယ်ခုပစ္စည်းတွေပါတယ်အကောင်လုံးသိမ်းသွားပြီးတော့အခန်းကိုရှိုက်ပိတ်ပြီးတော့ခု၄နိုင်ခွဲမှာအကောင်လုံးပြီးသွားတယ်
အဲ့ဒီကုမ္ပဏီဟာဘန်ကောက်မြို့ဘန်ပေါ်ရက်ကွက်မှာအထင်ကရရုံးခန်းနဲ့မြန်မာဝန်ထမ်းတွေငှားပြီးတော့ဖွင့်ထားတာပါအစပိုင်းမှာတော့မြန်မာတန်ယုံနဲ့အဝင်ထွက်ရှိတဲ့ပုံစံမျိုးတန်ဝန်ထမ်းတွေနဲ့တွဲရိုက်ထားတဲ့ဓာတ်ပုံတွေကိုကုမ္ပဏီမှာချိတ်ထားပြီးမြန်မာနိုင်ငံသားတွေကိုအယုံသွင်းခဲ့ကြပါတယ်မြန်မာလူသမားအတော်များများကလည်းငွေစုရှယ်ယာဝန်ထမ်းနဲ့ပတ်သက်လို့သိပညာအတွေ့အကြုံမရှိဘဲကုမ္ပဏီဝန်ထမ်းတွေရဲ့စီယုံမှုအောက်မှာထိုင်းဘာသာနဲ့ရေးထားတဲ့စာချုပ်တွေကိုလည်းဘာတွေရေးထားမှမသိဘဲလက်မှတ်ထိုးတာတွေကိုလုပ်ခဲ့ကြတယ်လို့ဆိုပါတယ်အစုရှယ်ယာနှစ်ခုဝင်ပြီးလိန်လေခံနာရတဲ့မြန်မာလူသမားတို့အူကတော့အခုလိုပြောပါတယ်
ကျမတို့အစုဆယ်ရံငွေ12400ထည့်ရပါတယ်သူကအစလူများများခေါ်လိုက်ပါတယ်ခေါ်လိုက်ပြီးတော့လူတော်တော်လေးသူအစီအစဉ်နေပေးလိုက်ပါတယ်အယောက်200လောက်ကိုကိုတငယ်ချင်းနေရတယ်ဆိုတော့ကိုကလည်းရချင်တယ်ပေါ့နော်ဒီလိုစိတ်ဆန္ဒနဲ့ထည့်လိုက်တယ်အနောက်မှာလူပေါင်းမနည်းပါဘူးရှင်ဒီတလားကိုတစ်ခါပုံမှန်ဈေး1000ဝစီဝယ်ပေးရမယ်လို့ပြောပါတယ်အဲ့ဒီတစ်ဆောင်ဘုံ5လဝယ်ပေးပြီးသားလို့ရှင်ကျမတို့5လပြည့်တဲ့အခါမှာသူက4000ခွဲအစုရှယ်ယာငွေထုတ်ပေးပါမယ်လို့ပြောပါတယ်မကြီးနောက်ပိုင်းမှာဘာလို့ဖြစ်လာလဲဆိုတော့4လပိုင်းကနေစပြီးတော့ပကံချွေးကိုတလားကို1290မထည့်မနေရဆိုပြီးတော့ထည့်ခိုင်းပါတယ်သူတို့ရှိမှကျမတို့ပတ်စံနေအစုရှယ်ယာဝင်ထားပြီးပြီဆိုတော့ကျမတို့ပတ်စံလေးတွေထပ်ခါလဲရက်တရနီးနေပြီဆိုတော့ကျမတို့ကထည့်ရတာပေါ့နော်ပကံချွေးကိုအလဲလက်မှတ်တွေကိုသူတို့ဝယ်ခိုင်းတယ်တလားကို1500နှုန်းနဲ့ဝယ်ခိုင်းပါတယ်အလဲလက်မှတ်ကဲစတိတ်ရှိုးလက်မှတ်ရဲ့အဲ့ဒါနဲ့ကျမတို့ကလည်းအစ်ကလူတွေရထားတာရှိတော့ကျမတို့ထည့်ကြတာပေါ့နော်အခုဆိုရင်ကျမတို့အစုရှယ်ယာငွေတွေကပြေးလို့အပြင်၃လတော့ကျော်လာပြီကျမတို့မရပါဘူးရှင
်အလုသမား600ကျော်စီကနေရယူထားတဲ့ငွေကြေးဟာဘတ်ငွေ4တန်းကျော်ရှိတာကြောင့်အလုသမားတွေကတော့သူတို့ငွေတွေပြန်ရရေးအတွက်တရားစွဲဆိုမှုတွေလုပ်သွားမယ်လို့ပြောပါတယ်တခြားအလုသမားတွေပြောပြတဲ့အထင်မှာတော့ကုမ္ပဏီကစီကံထုတ်ပြန်ရမှာအစုရှယ်ယာဝင်တဦးစီကိုစီတပါကင်400ကျော်နဲ့9ပါကင်ဝယ်ခိုင်းပြီးအဲ့ဒီကုမ္ပဏီမှာပဲတပါကင်250နဲ့ပြန်ရောင်းခိုင်းတဲ့ဖြစ်ရပ်တွေမြန်မာပြည်ကစတိတ်ရှိုးတွေယုံသွင်းတဲ့အခါမှာမဝယ်မဖြစ်ဝယ်ရတဲ့လက်မှတ်တွေအစုရှယ်ယာ5စုလောက်ဝင်ထားသူကိုတစုလောက်ထုတ်ပေးပြီးထပ်ဝင်ခိုင်းတာတွေစသဖြင့်ဒါတွေကိုမလုပ်ဘူးဆိုရင်သတ်မှတ်ထားတဲ့9လပြည့်တဲ့အခါမှာဘတ်ငွေ4000ခွဲပေးမှမဟုတ်ဘူးဆိုတဲ့စီကံချက်တွေကိုချလာတယ်လို့ဆိုပါတယ်အလုသမား3000လောက်ရှိတဲ့အထက်ကအလုသမား600ကျော်ကတော့သတ်မှတ်ချိန်မှာကုမ္ပဏီကပြောတဲ့အတိုင်းငွေချေးမပေးတဲ့အခါမှာတော့လိန်လည်နေတာကိုသိရှိသွားပြီးအခုလိုမျိုးတိုင်ကြားမှုတွေဖြစ်လာတာပါတချို့လုပ်သမားတွေကတော့လိန်နေတာတွေကိုသိရှိနေပေမဲ့ပထမပေးထားတဲ့ငွေလေးပြန်ရဖို့အတွက်ဒီကနေ့ထိငွေတွေသွားသွင်းနေကြသူတွေလည်းရှိတယ်လို့ဆိုပါရယ်ဒီအမှုဟာထိုင်းနိုင်ငံမှာလူစုလူဝေးစီကနေလိန်လည်မှုအဖြစ်သတ်မှတ်ခဲ့ပြီးထိုင်းရာဇဝမှုနှိမ်နှင်းရေးရဲတပ်ဖွဲ့ကဦးဆောင်ကဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပါရယ်ရှင်
တိုင်းခြေဆိုင် view သတင်းတော့မအေးမာရဲ့သတင်းပေးပို့ကြပါခင်ဗျာအခုတခါချင်းပြည်နယ်ကသတင်းလွတ်လပ်ခွင့်ကိစ္စတင်ပြပါမယ်ချင်းပြည်နယ်မှာတိုင်းသားဘာသာစကားနဲ့ထုတ်ဝေနေတဲ့ Haka Post နဲ့ Flan Post သတင်းစာနှစ်ဆောင်ကိုပြည်내အစိုးရကထုတ်ဝေခွင့်ပိတ်ပင်ထားတဲ့အပေါ်ချင်းနိုင်ငံရေးပါတီတွေကကန့်ကွက်သွားမယ်လို့ဆိုပါတယ်။နိုင်ငံရေး နိုင်ငံတော်ရဲ့မူဝါဒအတိုင်းတရားဝင်ထုတ်ဝေခွင့်ရှိမှသာသတင်းစာတွေကိုထုတ်ဝေကြဖို့ပြည်내အစိုးရကပြောဆိုနေပေမဲ့သတင်းစာကြမ်းနဲ့မှတ်ပုံတင်ရေးကိစ္စမှာအခက်အခဲကြုံနေရတယ်လို့ထုတ်ဝေသူတွေကဆိုပါတယ်အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကပြောပြပါမယ
်ဟုတ်ကဲ့ပါသတင်းစာကြမ်းနဲ့မှတ်ပုံတင်ခြင်းကိစ္စရပ်တွေဆိုင်းငံ့ထားတဲ့ကာလမှာချင်းပြည်နယ်အစိုးရကနေချင်းသတင်းစာဆောင်တွေကိုပိတ်ပင်တဲ့ကိစ္စရပ်တွေပေါ်ကန့်ကွက်သွားမယ်လို့ချင်းမျိုးရပါတီတွင်မူဆလိုင်းကျဲဦးဖစ်ထောင်ကအခုလိုပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်အစိုးရကိုလည်းပဲပါပို့ပြီးတော့ပတ်ကွက်ချောင်းပေါ့လေ local media တွေကိုသူတို့အားပေးပြီးအပိုင်းကိုချင်းပြည်နယ်အစိုးရကနေပြီးတော့ပိတ်ပင်တားဆီးတဲ့ဟာကချင်းအပိုင်းနဲ့ဂျင်းကျဲမှုနဲ့ချင်း media ကိုချင်းနေရရောက်တဲ့ဆိုပြီးတော့ကျွန်တော်ကအဲ့ဒါကိုချင်းပြည်နယ်ပြည်သူကနော်ကိုကိုရှိပါတယ်ခုသူတို့ရေနော်မီဒီယာရေဂျစ်စတရှင်တွေတော့ဆိုင်းငံ့ထားတဲ့စကားလာတယ်လို့လို့မြင်ရတဲ့ကာလတွေဖြစ်နေတဲ့ချိန်မှာသူဖက်ချင်တဲ့ဆွေးဟာကဒါမတရားဘူးကျွန်တော်ကဆန်ယူထားတယ
်အောက်တိုဘာလ24ရက်နေ့မှာစပြီးကျင်းပမယ်ချင်းမျိုးရပါတီရဲ့အစည်းအဝေးကနေကန့်ကွက်လှော်ကိုထုတ်ပြန်သွားမယ်လို့လဲဆလိုင်းကျဲဦးဖီထောင်ကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကဟာခါမျိုးခြေဆိုင်လိုင်ဘာရာစကားနဲ့ထုတ်ဝေနေတဲ့ဟာခါပို့သတင်းစာနဲ့အော်တိုဘလတတိယပတ်မှာဖလန်းမျိုးခြေဆိုင်လိုင်ဆိုးဘာရာနဲ့ထုတ်ဝေနေတဲ့ဖလန်းပို့သတင်းစာကိုတရားဝင်မှတ်ပုံတင်မရရှိဘဲနဲ့သတင်းစာဆက်မထုတ်ဖို့ပြည်내အစိုးရကနေပိတ်ပင်ခဲ့ပါတယ်ချင်းပြည်နယ်ဟာလမ်းပန်းဆက်တွေရေခက်ခဲပြီးဖွံ့ဖြိုးမှုအားနည်းနေတဲ့အတွက်သတင်းစီးဆင်းမှုမြန်ဆန်အောင်နဲ့သတင်းတွေကိုတိုင်းနာပါတာတွေနဲ့ထုတ်ဝေဖြန့်ဖြူးနိုင်ဖို့ကြိုးစားအားထုတ်နေတဲ့အချိန်မှာချင်းပြည်နယ်အစိုးရအနေနဲ့အခုလိုထုတ်ဝေခွင့်ပိတ်ပင်တာကိုကန့်ကွက်တယ်လို့လဲချင်းမျိုးရပါတီတွင်မူဆလိုင်းကျဲဦးဖီထောင်ကပြောပါတယ်ချင်းပြည်နယ်အစိုးရအနေနဲ့ကတော့ပြည်ထောင်စုရဲ့မူအတိုင်းတရားဝင်သတင်းစာကြမ်းနဲ့ထုတ်ဝေခွင့်ရှိမှသာသတင်းစာဆောင်တွေကိုထုတ်ဝေကြဖို့လိုတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဒေါက်တာဘတ်မောင်ကနေပြောပါတယ်
ကျားကပြည်တော်စုရဲ့မူဖြစ်တယ်။တခြားတိုင်းရဲ့ပြည်နယ်ဒီမှာလည်းဒီတိုင်းမလုပ်နေကြပဲ။ဒီထုတ်ဝေခွင့်ပါညာမူဒီဖြစ်ရှင်းကဒီအပေါ်ကျလာတာဒီချင်းပြည်နယ်ထူရမယ်လို့မတ်တပ်တဲ့လောက်ရှိပါတယ်။ဒီနိုင်ငံလုံးမှာပုံကျေးဌာနကလည်းပြောခွင့်ပြုလိုက်တဲ့ကိုထုတ်ကြတာပါပဲ
။ထုတ်ဝေမှုပိတ်ပင်ခြင်းခံခဲ့ရတဲ့ဖလန့်ဖို့သတင်းစာထုတ်ဝေသူကိုပန်လျံမုန်းကတော့အရင်ကပဟိုစစ်စာနယ်ဇင်းထုတ်ဝေခွင့်မှတ်ပုံတင်ဌာနတွေမှာမှတ်ပုံတင်သားခြင်းမရှိခဲ့တယ်လို့လက်ရှိစာဆောင်ထုတ်ဝေခွင့်မှတ်ပုံတင်လှုပ်ဆောင်ရမှာလဲအခက်တွေ့နေတယ်လို့အခုလိုပြောပါတယ
်မှတ်ပုံတင်ကကျွန်တော်တို့ကပုံမှန်ကျတော့ကျွန်တော်တို့မသွားသေးတာကျွန်တော်လောက်တာလည်းမကြဘူးဟိုလေးလာရောက်ပြီရှိတယ်ဆိုတော့လေအဲလှုပ်ရင်းထုတ်ရင်းဝင်တယ်ပြီးသွားမယ်လို့ကျွန်တော်တို့စရမယ်စီစဉ်ထားတာကျွန်တော်တို့ဒီလိုတုတ်ပြင်းနေဆိုတာလေမှတ်ပုံတင်ကိုအကြောင်းပြတယ်ဆိုတာတော့အမှားပဲသူတို့မှလည်းမပါဘူးဒါပေမဲ့တစ်ခုရှိတယ်ဒီမှတ်ပုံတင်ကိုပြင်နေရတယ်ဒီဒီတိုင်းတော့ကောင်းတာတော့ဘယ်သူကလည်းမဟုတ်ဘူးလေအေးသူတို့ကလည်းမှတ်ပုံတင်ကိုဒီလိုတုတ်ပြင်းခြင်းနဲ့ဆိုရင်တော့သူတို့ချက်တော့တစ်ချက်နဲ့ဌာနဆိုင်ရာဒီအလို့တကူရရှိနိုင်တဲ့အင်းလန်တော့သူတို့ဒီဖြစ်နေလို့ကျွန်တော်ထင်တယ်ခုကျတော့လေသူတို့ကမှတ်ပုံတင်ကလျှောက်ခိုင်းပြီးမှကျွန်တော်ကဌာနဆိုင်ကိုကြွားတော့လေဌာနဆိုင်ကလည်းအမှားလေအဲ့ဒါမပေးနိုင်တော့ဘူးဆိုတော့တို့ပြတ်ဖြစ်တာဖြစ်သွားတော့
တရားဝင်သတင်းစာကြမ်းနဲ့ထုတ်ဝေခွင့်မှတ်ပုံတင်ရှိမှသာထုတ်ဝေဖို့ကိုစာနယ်ဇင်းသမားတွေလက်ခံပြီးမဲ့လည်းတရားဝင်မှတ်ပုံတင်ခွင့်ရရှိအောင်ပြည်내အစိုးရအနေနဲ့လှုပ်ထုံးလှုပ်နည်းရအကူအညီပေးသင့်တယ်လို့လည်းဖလန့်ဖို့သတင်းစာထုတ်ဝေသူကိုပန်လျံမုန်းကပြောပါတယ်ပိတ်ပင်ခြင်းခံခဲ့ရတဲ့ဟာကာဖို့သတင်းစာဟာတပတ်မှနှစ်ကြိမ်ထုတ်ဝေတဲ့သတင်းစာဖြစ်တယ်လို့ဖလန့်ဖို့သတင်းစာဟာနေ့စဉ်ထုတ်ဝေနေတဲ့သတင်းစာလည်းဖြစ်ပါတယ်ချင်းပြည်နယ်မှာအခုလိုချင်းမျိုးနွယ်စုပါတာစကားနဲ့ထုတ်ဝေနေတဲ့သတင်းစာဆောင်20ကျော်ခန့်ရှိပါတယ်။သမရဦးသိန်းစိန်ဦးဆောင်တဲ့အယတ္တာဆိုရတက်လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်အတော်တန်ရရှိခဲ့ပေမဲ့လည်းနေရတိရတချို့မှာတော့အာဏာပိုင်တွေဘက်ကသတင်းသမားတွေပေါ်တရားစွဲဆိုမှုတွေဖမ်းဆီးထောင်ချမှုတွေနဲ့သတင်းကြမ်းနဲ့ထုတ်ဝေခွင့်ပိတ်ပင်မှုဖြစ်စဉ်တွေလည်းရှိနေပါသေးတယ်။ချင်းပြည်နယ်ဆိုရအနေနဲ့ချင်းပြည်နယ်သွင်းမှာလွတ်လပ်စွာသတင်းထုတ်ဖော်ရေးသားခွင့်ချင်းဘာသာစာပေယဉ်ကျေးမှုဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ခွင့်နဲ့ချင်းပြည်သူတွေစီကသတင်းလွတ်လပ်စွာစီစဉ်ခွင့်တွေကိုပေးဖို့ချင်းသတင်းထောက်တွေနဲ့စုဖွဲ့ထားတဲ့ချင်းမီဒီယာကွန်ရက်ကနေအောက်တိုဘာလပထမပတ်မှာသဘောထားကြေညာချက်တရက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါမြန်မာပြည်ဆိုင်ရာအကြောင်းတွေပြီးသွားပြန်တော့အရှိအလေပိုင်းကအခြေအနေကိုပြောပြပါမယ်ဆီးရီးယားနိုင်ငံမြောက်ပိုင်းခိုဘာနီမြို့မှာဖြစ်ပွားနေတဲ့IS Islamic အစွန်းရောက်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ဒုက္ခသည် 2,000 လောက်တူရကီနိုင်ငံအရှိတောင်ဘက်ပိုင်းဒေသတွေကိုထွက်ပြေးနေရပါတယ်။တူရကီနယ်စပ်ကဒေသခံတွေအနေနဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုကူညီပေးနိုင်အောင်အတက်နိုင်ဆုံးစ조사နေကြပေမဲ့လည်းပြည်ပခန့်တွေဘလောက်ကြာမလဲဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။ VOA သတင်းတော့ Scott Bob တူရကီနိုင်ငံအရှိတောင်ပိုင်းဆူရူရှ်မြို့ကသတင်းပေးပို့ထားတာကိုဦးသိန်းထန့်ဦးကတင်ပြပါမယ်။
စီးရီးယားနဲ့ဂျာမနီ6မိုင်ကျော်လောက်ပဲဝေးတဲ့တူရကီနိုင်ငံရှေ့တောင်ပိုင်းကဆော်ရက်စ်မြို့ပါ ကိုပါတီတိုက်ပွဲကထွက်ပြေးလာတဲ့ဒုက္ခသည်တွေဒီမှလာပြီးတော့စုဝေးနေကြပါတယ်မြို့မှာဖြစ်ပွားနေတဲ့ပြန်လည်တိုက်ခိုက်မှုတွေအကြောင်းနောက်သူတို့ရဲ့အိမ်နီးချင်းတွေမကြံတော့သလောက်ထွက်သွားကြပြီဆိုတဲ့အကြောင်းတွေသတင်းတွေဖလှယ်နေကြတာပါပြီးခဲ့တဲ့သတင်းပတ်တော်ကြာကတော့ကိုပါတီမြို့တစ်မြို့လုံးနီးပါး ISIS အစွမ်းရောက်အဖွဲ့တွေသိမ်းမလို့ဖြစ်နေခဲ့ပါတယ်ဒါကြောင့်လဲမြို့ကန်ကတ်လူမျိုးစုအားလုံးနီးပါးသူတို့ရဲ့အိုးအိမ်တွေကိုဆွံပြီးထွက်ပြေးခဲ့ကြပါတယ်အခုတော့သတင်းတွေကအရင်လောက်တော့မဆိုးတော့ဘူးလို့ပြောပါတယ်ဒုက္ခသည်တွေကဒုတိယနိုင်ငံတွင်းကဒုက္ခသည်စခန်းတွေအတွင်းမှာဆွေမျိုးတွေနဲ့တူနေနေကြတာပါအကူအညီတချို့ရတယ်ဆိုပေမဲ့နေထိုင်ရတဲ့ဘဝတွေကတော့ကျန်တယ်လို့ပြောကြပါတယ်ဒေသခံဈေးဆိုင်ပန်းရှင်တယောက်ဖြစ်တဲ့အိုစမန်ကတော့ဒုက္ခသည်တွေများလာတဲ့အတွက်သူ့ရဲ့ဆိုင်ရောင်းဝယ်တော့ပို့ပြီးတော့ကောင်းလာတယ်စီးပွားရေးအရအမျက်ထွက်တယ်လို့ပြောပါတယ်ဒါပေမဲ့သူမပြောတဲ့အကြောင်းအခုလို့ရှင်းပြပါမယ်။
ခေါ်ရီမတ်ဗီဇေတဲ့ချူကိုနေဗီမလက်တီမလွေတဲ့
စီဝိုင်းကတော့ကောင်းတော့ပါဗျာ။ဒါပေမဲ့ကိုပါနီမာကလူတွေတင်နေရပါတယ်။ဒီအတွက်ကျွန်တော်တို့တော်တော်လေးစိတ်မကောင်းဖြစ်မိပါတယ်။သူတို့ဒုက္ခရောက်ရင်ကျွန်တော်တို့လည်းဒုက္ခရောက်ရတာပါပဲ
။ကိုပါနီမျိုးဒေသခံကတ်လူမျိုးစုဆိုရအဖွဲ့ပြောရေးဆိုခွင့်ရှိသူ Iris Nelson ဒီဒုက္ခသည်တွေစီကိုခိတရောက်လာခဲ့ပါတယ်။ဒုက္ခသည်တွေအတွက်ရေပေါ်အကူအညီတွေအများပြားလိုအပ်နေတယ်လို့သူကပြောပါတယ
် You know they fled just with their clothes and so they
သူကအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးခဲ့ရသူတွေဆိုတော့အားလုံးလိုအပ်ပါတယ်နေစရာအိုးအိမ်တွေလိုတယ်အစားအသောက်တွေလိုတယ်အခုစောင်းဝင်တော့မယ်စောင်းရောက်တော့မယ်ဆိုတော့အစားအသောက်လုံလုံလောက်လောက်ရှိဖို့လိုပါတယ
်ပြီးခဲ့တဲ့3နှစ်အတွင်းဖြစ်ပွားခဲ့တဲ့ Syria ပြည်တွင်းစစ်ကြောင်းတူရကီနိုင်ငံထဲကိုထွက်ပြေးလာတဲ့ဒုက္ခသည်တသန်းကျော်လောက်ရှိပါတယ်ဒါကြောင့်လဲဒုက္ခသည်တွေကိုလက်ခံထားတဲ့ဒေသခံတွေရဲ့စီးပွားရေးနဲ့လုပ်ငန်းတွေအပေါ်မှာရိုက်ခတ်မှုတွေရှိလာပါတယ်သေးစားကြောင်းတဲ့ဆိုင်ပန်ရှင်တယောက်ဖြစ်တဲ့မိုဟာမက်ကတော့သူ့အနေနဲ့ဒီဒုက္ခသည်တွေကိုကူညီခြင်းစိတ်တော်ရှိပါတယ်ဒါပေမဲ့ဘလောက်ကြာမလဲဆိုတာကတော့စိုးရိမ်မိတယ်လို့ပြောပါတယ
်ဝါလာဖာဆောမာအမ်ဒါဖာဆန်အဲ့
ကျွန်တော်တို့မြို့ကလည်းတေးသေးလေးဆိုတော့ကြောက်မိတာတော့အမှန်ပဲအလို့အကန်တွေစီးပွားရေးကုမ္ပဏီတွေလည်းမရှိဘူးလေရေးဆိုရင်လည်းလုံလောက်တာမဟုတ်ဘူးဘာလုပ်ရမလဲဒီမှာဒုက္ခသည်2000ကနေ3000အထိရှိနေတယ်ဘာဆက်ဖြစ်မလဲမသိဘူးဗျာ
ဒီလိုဆွေးရမှုတွေရှိနေပေမဲ့လည်းကော်ပိုနီမျိုးကထွက်ပြေးလာသူတွေနဲ့သူတို့ကြားတပိုင်းချောင်းအရာဆွေးနွေးမှုတွေရှိနေတယ်လို့စီးရီးယားနဲ့နေကြားမှာရှိတဲ့တူရကီနိုင်ငံသားတွေကခံယူထားကြတာပါဒီခံယူချက်အရပဲတတ်နိုင်သလောက်ဒုက္ခသည်တွေကိုကူညီမယ်ဆိုပြီးဆုံးဖြတ်ထားကြတာဖြစ်ပါလေခင်ဗျာ
ဦးသိန်းထိုက်ဦးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပါမယ်
ကနေဒါနိုင်ငံဟာအကြမ်းဖက်သမားတွေကိုဘယ်တော့မှကြောက်နေမှာမဟုတ်ဘူးလို့ကနေဒါဝန်ကြီးချုပ်ကပြောလိုက်ပါတယ်။အော်တဝါမျိုးကလွတ်တော်ဆော်ဦးထဲမှာတနက်သမားတူဝင်ပြီးပြီးတော့အဲ့ဒီလူကိုပြစ်ဒဏ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ကအဲ့ဒီလူပြောတာပါ။အသက်32အရွယ်တနက်သမားလို့ရတပ်ဖွဲ့ကပြောတဲ့ Michael ZFP ဘိုးကိုလွတ်တော်လုံခြုံရေးအကြီးအကဲ Kevin Vickers ကလွတ်တော်ကိုယ်စားလှယ်ရဲ့အစည်းအဝေးခန်းမှာအပြင်လေးမှာပြစ်ဒဏ်ခဲ့တာပါ။အမေရိကန်သမားအင်ပီရိုချန်စီယိုကိုကြော်တက်တဲ့အသက်23နှစ်အရွယ်မျိုးသားတူကိုဗိုလ်ထုနေညမှာလူညိုရေးကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ဒါဟာစတေမာလာကဆိုရင်သမားအင်ပီရိုဝန်ထဲကိုလူညိုရေးချုပ်ဖောက်ပြီးတော့ဝင်ရောက်တာဒုတိယအကြိမ်မြောက်ပါ။လူညိုရေးဝန်ထမ်းတွေနဲ့အဆောင်အခွေးတွေကသူ့ကိုဖမ်းမိပြီးတဲ့နောက်အခုလိုထိန်းသိမ်းထားတာလို့အမေရိကန်အစိုးရလူညိုရေးဌာနပြောခွင့်ရသူကပြောပါတယ်။အနောက်အာဖရိကနိုင်ငံ3ခုကနေလာကြတဲ့ခီးသည်တွေကို21ကြာကျန်းမာရေးစောင့်ကြည့်စစ်ဆေးမှုတွေနဲ့အီဘိုလာရောဂါလက္ခဏာရှိမရှိဆိုတာကိုနေ့စဉ်အစီရင်ခံဖို့အမေရိကန်ပြည်ထောင်စုကျန်းမာရေးတာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။အီဘိုလာရောဂါအဓိကဖြစ်ပွားနေတဲ့ကင်နီလိုင်ဘေးရီးယားနဲ့ဆီယားလီယွန်နိုင်ငံတွေကခီးသွွားတွေလေဆိပ်ကိုရောက်လာတဲ့အခါကိုပူဂျိန်တိုင်းခရီးယားအပါအဝင်အီဘိုလာစောင့်ကြည့်စစ်ဆေးနိုင်မယ့်ပစ္စည်းတချို့ပေးမှာဖြစ်ပါတယ်။ဆီးရီးယားမှာအမေရိကန်တပ်တွေဦးဆောင်တဲ့တလကြာလေကြောင်းထိုးစစ်တွေကြောင့်အယ်ကိုင်ဒါအနေဖြင့်တဲ့နူရူဆာဖရန့်အုပ်စုနဲ့ IS စစ်သွေးကြော်တွေအများစုပါတဲ့လူပေါင်း950ကျော်သေဆုံးရပြီလို့ဆီးရီးယားရဲ့လှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းညင်ညာခဲ့တာပါဒီကနေ့ညနေအစည်းအဝေးထုတ်လွှင့်ရမှုကကိုသားညွန်ဦးဖြစ်ပြီးအင်ဂျင်နီယာကတော့ဆူလိုင်မန်တာရာရီဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6:00ခွဲကနေ9:00အထိ line meter 7925ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.